ရခိုင်ပြည်နယ်အတွင်းမှာမြန်မာစစ်တပ်ကနယ်မြေရှင်းလင်းရေးလုပ်နေတဲ့အတွက်ဘင်္ဂလားဒေ့ရှ်ဘက်ကမြန်မာနိုင်ငံကမွတ်စလင်တွေအလုံးရင်းနဲ့ဝင်လာနေတဲ့အကြောင်းဘင်္ဂလားဒေ့ရှ်အစိုးရကမြန်မာအစိုးရကိုဒုတိယအကြိမ်ပြောခဲ့တာပါ။ဒါနဲ့ပတ်သက်လို့မြန်မာနိုင်ငံသားရေးဝင်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးကျော်မိုးထွန်းက VOA ကိုအခုလိုပြောပါတယ
်။မြန်မာပြည်ဘက်ကဆိုတဲ့လူတွေလို့သူတို့ပြောတာပေါ့နော်။အဲ့ဒါကြောင့်မလို့ဟုတ်လားမဟုတ်လားဆိုတော့ဘယ်ကျွန်တော်တို့ဘယ်ဘက်ကိုသွားသွားပေါ့နော်။ဘယ်နိုင်ငံမှာပဲဖြစ်ဖြစ်ပေါ့နော်။ဒီကျွန်တော်တို့အခုနှစ်နိုင်ငံနဲ့မဟုတ်ဒီပြင်နိုင်ငံတွေမှာလည်းကိုဒီဘက်နိုင်ငံလူဟိုဘက်ရောက်သွားတော့လည်းကောင်ဟိုဘက်နိုင်ငံသူဒီဘက်ရောက်သွားရင်တော့လည်းကောင်ဘသူရောက်လာတယ်ဆိုတဲ့ဥစ္စာဒီတစ်ဘက်နိုင်ငံလူဟုတ်မဟုတ်ဆိုတာတော့စီစစ်ခွင့်တော့အများတန်းရှိတာပေါ့ပုံမှန်လဲစီစစ်ပြီးတော့မှအေးဒီလူတွေကတော့ဒီဘက်ကသွားတာဟေးဟိုလူတွေကတော့မဟုတ်ဘူးဟေးဆိုတဲ့ဥစ္စာမျိုးကတော့ဟိုတနိုင်ငံနဲ့တနိုင်ငံစီစစ်ပြီးတော့ပြန်ပြောရတဲ့အနေအထားမျိုးတော့ရှိပါတယ်ခင်ဗျအဲ့ဒီအပိုင်းတွေကိုကျွန်တော်တို့ပြန်စီစစ်ဖို့တော့လိုပါမယ်ခင်ဗျ
အခုလိုမြန်မာနိုင်ငံထဲကမွတ်စလင်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ဝင်နေတာဟာတခြားကိစ္စတွေအများကြီးနဲ့လည်းပတ်သက်နေတဲ့အတွက်သူတို့ဘက်ကိုရောက်မလာအောင်မြန်မာအစိုးရအနေနဲ့ပြဿနာရဲ့အရင်းမြစ်ကိုအမြန်ဆုံးရှာဖွေဖို့လိုတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးယုံနှစ်နိုင်ငံဆိုင်ရာကောင်စစ်ဝင်ဌာနအတွင်းဝင်ကမ်ရူအရှန်ကမြန်မာတန်အမတ်ဦးမျိုးမြင့်တန်းကိုဒုတိယအကြိမ်ဆင့်ခေါ်ပြောကြားခဲ့တာပါဒီကိစ္စဟာပြဿနာတစ်ခုဖြစ်နေပြီးကိစ္စတွေအများကြီးနဲ့ပတ်သက်နေတဲ့အတွက်ခက်ခဲတဲ့ပြဿနာရပ်တစ်ခုဖြစ်ဝါရှင်တန်အခြေစိုက်နိုင်ငံသားဆက်ဆံရေးကောင်စီရဲ့အရှိတောင်အားရှဆိုင်ရာအကြီးတန်းသူတေတီဂျော့ရှူအာကာလန်ဒစ်ကမြင်ပါတယ
် disenfranchisement
အခွင့်အရေးဆုံးရှုံးနေတဲ့ကိစ္စတွေအရသာအုပ်ချုပ်မှုအောက်မှာစစ်တပ်စီမံနေတဲ့ကိစ္စတွေငယ်စားကိစ္စရိုဟင်ညာတွေကြားအမျက်ဒေါသဖြစ်နေရတဲ့ကိစ္စဒါတွေအလုံးနဲ့ပတ်သက်နေပါတယ်ဒါပေမဲ့ခြုံကြည့်လိုက်ရင်ဘင်္ဂလားဒေ့ရှ်အစိုးရကဒေါအောင်ဆန်းစုကြည်နဲ့ကောက်မွန်တဲ့ဆက်ဆံရေးရကြင်ပါတယ်။နောက်ဘင်္ဂလားဒေ့ရှ်နိုင်ငံမှာရိုဟင်ဂျာတွေဘက်လိုက်မဲ့ကိစ္စမျိုးမှန်သမျှကိုလူတွေကသိထက်ခွန်ကြတာမဟုတ်ပါဘူး
။မြန်မာနိုင်ငံသားရေးဝင်ကြီးဌာနဘက်ကတော့မကြခင်မှာအထူးတန်တမန်စီလွတ်ပြီးဆွေးနွေးဖို့စီစဉ်နေတဲ့အကြောင်းဦးကျော်မိုးထွန်းကပြောပါတယ်
။ကျွန်တော်တို့ဒီက special envoy လဲသွားဖို့အစီအစဉ်ရှိပါတယ်ခင်ဗျ။ဒီရဲ့နှစ်ဖက်အဆင်ပြေတဲ့အချိန်ပေါ့နော်။ဘင်္ဂလားဒေ့ရှ်ဘက်ကလည်းအဆင်ပြေတဲ့အချိန်နဲ့ကျွန်တော်တို့ဘက်ကလည်းအဆင်ပြေတဲ့အချိန်ပေါ့နော်အများဆုံးသွားဖို့တော့ကျွန်တော်တို့စီစဉ်နေပါတယ်ခင်ဗျာ Special Envoy ကတော့ကိစ္စအများကြီးပဲပေါ့နော်ကျွန်တော်နှစ်နိုင်ငံဆက်ဆံရေးနိုင်ငံပူးပေါင်းဆောင်ရွက်ရေးအတွက်ကိုတိုးမြင့်ရေးရည်ရွယ်ပြီးတော့သွားတာပါခင်ဗျာ
အရှိတောင်အာရှရေးရာတူတေတီဂျော့ရှူအာကာလန်စစ်ကတော့မြန်မာနိုင်ငံဟာပထဝီအနေထားအရဘင်္ဂလားဒေ့ရှ်အတွက်တရုတ်နဲ့အရှေ့တောင်အာရှနိုင်ငံတွေစီလမ်းဖွင့်ပေးမဲ့တကားတပွဲဖြစ်နေတဲ့အတွက်မြန်မာနိုင်ငံနဲ့ဆက်ဆံရေးကောင်းမှုဖို့လိုလားပုံတော့ရတဲ့အကြောင်းသုံးသပ်ပါရရှင်